Adventist World Radio ကဖြစ်ပါတယ်။ပြီးတော့သင်ဟာမျောလင်းချင်းတန်ကိုနားတော်တာဆင်နေတာဖြစ်ပါတယ်။ပိုမိုသိရှိလိုပါကကျွန်ုပ်တို့ဆီကိုစာရေးဆက်သွယ်နိုင်ပါတယ်။ကျွန်ုပ်တို့ရဲ့ email လိပ်စာကတော့ bible@inbrua.org ဖြစ်ပါတယ်။စလုံးသေးနဲ့ bible@inbrua.org ဖြစ်ပါတယ်။ဒါပြင်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။ +12242220777 ဖြစ်ပါတယ်။မျောလင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျောလင့်ချင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တတ္တရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာ kHz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်စ်11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။ဆိုင်နေကန်တာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာဆိုင်ချမ်းသာကိုကျန်းမာရှိနေတဲ့ကသူချင်းနဲ့တာများစွာပေးကဲ
တရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝေစားတောင့်နေကြရတယ်ဆိုတာလူတိုင်းအသိပါပဲဒီလိုမျှဝေစားတောင့်ကြတဲ့အခါမှာစားတောင့်မှုမမှန်ကန်တာတွေစားတောင့်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ရောဂါပြားတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားတောက်တင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှော်လင့်ချက်အတမှထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့တောတရှိများရှိဒီကနေ့ရက်ဆက်သောကျင်နာမှုဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်တောတရှိများရှိသားသမီးတွေကိုကာယစည်းမျဉ်းတွေနဲ့အညီပြိုးထောင်ရမှာကိုမိဘတွေသဘောမပေါက်ခြင်းဟာဒီနေ့ဖြစ်ပျက်နေတဲ့ဝမ်းနည်းစရာအခြေအနေတွေရဲ့အဓိကအကြောင်းရင်းဖြစ်ကြောင်းကိုသိရှိရတယ်။မိခင်တွေဟာသူတို့ရဲ့သားသမီးတွေကိုငုံထားမတတ်ချစ်ကြတဲ့အတွက်ကျန်းမာရေးကိုထိခိုက်စေမဲ့အစာတွေကိုတောင်မှတိတိကြီးနဲ့အလိုလိုက်ကျွေးမွေးတတ်ကြတယ်။ဒီလိုနဲ့သားသမီးတွေမှာရောဂါဆွဲကပ်လာတဲ့အခါမှာစိတ်မချမသာမှုတွေနဲ့ရင်ဆိုင်ကြရပါတော့တယ်။ဒီလိုရက်ဆက်တဲ့ကျင်နာမှုမျိုးကိုအခုခေတ်မှာထင်ထင်ရှားရှားတွေ့နေရပါတယ်။ကျန်းမာရေးနဲ့စိတ်ချမ်းသာမှုတွေကိုအဆုံးရှုံးခံပြီးခလေးတွေစားချင်တဲ့မြောက်ကိုကျွေးနေတတ်ကြတယ်။အကြောင်းကတော့ခလေးတွေပူစားတဲ့အရာကိုမကျွေးဘဲထားချင်းထက်ကျွေးလိုက်တာကအခက်အတန့်အားဖြင့်ပိုးပြီးတော့လွယ်ကူတဲ့အတွက်ကြောင့်ဖြစ်တယ်။မိခင်တွေဟာဒီနည်းနဲ့မိမိတို့ရိတ်သိမ်းရမယ့်အရာတွေအတွက်မျိုးစစ်ကျဲနေကြတာဖြစ်တယ်။ကလေးတွေကိုစားချင်တိုင်းမစားပဲမိမိတို့ရဲ့ဆန္ဒတွေကိုထိမ့်ချုပ်ကြဖို့ပညာမပေးကြတဲ့အတွက်ကြောင့်သူတို့ဟာအတ္တလွန်ကဲလာကြတယ်။နားထောင်မှုမရှိလောဘကြီးမှုတွေကျေးဇူးမသိတတ်မှုတွေညဉ့်ဉန်းမှုတွေနဲ့ပြေဝသူတွေဖြစ်လာတတ်တယ်။အဲ့ဒီလိုလှုပ်ဆောင်နေတဲ့မိခင်တွေဟာသူတို့ကျဲခဲ့တဲ့မျိုးစေ့တွေမှခါတီးတဲ့အသီးတွေကိုရိုက်ကြရလိမ့်မယ်။သူတို့ဟာထာဝရဘုရားသခင်နဲ့ရောမိမိတို့ရဲ့သားသမီးတွေနဲ့ရောဆန့်ကျင်ပြီးအပြစ်ကျူးလွန်ခဲ့ကြတဲ့အတွက်ကြောင့်ဖြစ်ပေါ်လာတဲ့ဆိုးကျိုးတွေအတွက်သူတို့မှာတာဝန်ရှိတယ်လို့ထာဝရဘုရားသခင်မှတ်တော်မူလိမ့်မယ်။သောတရှိများရှင်နောက်ဆုံးပြစ်ဒဏ်ဆင်းရဲတဲ့နေ့မှာမိဘတွေနဲ့သူတို့ရဲ့သားသမီးတွေတွေ့ဆုံတဲ့အခါမှာဘယ်မြင်ကွင်းကိုတင်ဆက်ပါမလဲ။အစာအစာတွေရဲ့ကျွန်း ရုံညံ့တဲ့မကောင်းမှုရဲ့ကြုံဖြစ်ခဲ့ဘူးတဲ့။ထောင်နဲ့ချီတဲ့သားသမီးတွေရောအကျင့်စာရိတ္တဘိုင်းမှာဖောက်ပြန်ပျက်စီးဘူးတဲ့ခလင်းငယ်များစွာတို့ပါအဲ့ဒီဘဝမျိုးရောက်အောင်သူတို့ကိုလှုပ်ခဲတဲ့မိဘတွေနဲ့မျက်နှချင်းဆိုင်ရကြရလိမ့်မယ်။ကြောက်လန့်စရာကောင်းတဲ့အဲ့ဒီတာဝန်ကိုဘယ်သူထမ်းဆောင်ပါမလဲ။ဒီလူငယ်တွေကိုစာရိတ္တပြက်ပြားအောင်ထာဝရဘုရားသခင်လှူဆောင်တော်မူခဲ့ပါသလား။မဟုတ်ပါဘူး။မဟုတ်လို့ရှိရင်အဲ့ဒီကိစ္စအတွက်ဘယ်သူမှတာဝန်ရှိပါသလဲ။မိဘတို့ရဲ့မကောင်းတဲ့စားခြင်းတောက်ခြင်းတွေနဲ့ဖောက်ပြန်တဲ့ရမျက်တွေဟာသားသမီးတွေစီကိုကူးဆက်သွားခဲ့ပြီဖြစ်တယ်။ဖျားသခင်ပေးတဲ့စီမင်းအတိုင်းမသွန်သင်မိတဲ့အတွေ့အဲ့ဒီလိုဖြစ်သွားရတာဖြစ်တယ်။မိဘတွေဟာသာရဖျားသခင်ရှေ့မှောက်မှာတေချာဖောက်အစစ်စစ်ခံကြရပါလိမ့်မယ်ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျန်းမာရေးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင်။
တရားဒေသနာတော်ကိုသိခါရောယဓမ္မဆရာဦးတိမောင်ဆဲမဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်။နာတော်တာဆင်ရင်ခွန်အာယူကြပါစို့
။ဒီပတ်တမမိတ်ဆွေများမင်္ဂလာပေါင်းနဲ့ညီဝဆုံနေကြပါစေ။ဒီနေ့မင်္ဂလာရှိသောနေ့တင်ပါလို့ရှင်။ဆက်လက်ပေးသွားခြင်းတဲ့တရင်စကားကတော့များပြားလာသောရွေးချယ်စရာများများပြားလာသောရွေးချယ်စရာများဆိုတဲ့တရင်စကားကိုပေးသွားมาဖြစ်ပါတယ်။တော့ချစ်တော်မိတ်ဆွေတို့ကုံစုံဆိုင်တစ်ခုကိုသွားကြည့်ပါเนาะကုံစုံဆိုင်ကိုသွားတဲ့အခါမှာလို့ရှိရင်သင်လိုချင်နေတဲ့ပစ္စည်းတွေကအကုန်လုံးရှိနေတယ်သင်လိုချင်တဲ့ပစ္စည်းတွေအကုန်လုံးကိုလည်းသင်ယူဖို့ရန်အတွက်ကမတတ်နိုင်ပါဘူးဒါပေမဲ့လည်းသင်လိုချင်တဲ့အရာတွေကအများကြီးပဲသင်ရွေးချယ်စရာတွေအများကြီးရှိတဲ့အခါမှာဘယ်အရာကိုဦးစားပေးပြီးတော့ရွေးမယ်လဲသင်ပြန်လဲပြီးတော့စဉ်းစားရမယ်သင်လိုချင်တဲ့အရာတွေကအများကြီးပဲတန်းစီနေတာပဲเนาะအင်ဂျီလိုချင်သလားအိုခွဲပကံလိုချင်သလားဇိမ်ကပစ္စည်းတွေလိုချင်သလားအမျိုးမျိုးကုံစုံဆိုင်မှာရှိနေတယ်เนาะဒါကြောင့်သင်လိုချင်တဲ့အရာတွေအများကြီးရှိပေမဲ့သင်လိုအပ်တဲ့အရာကပါလေ သင်အလိုရှိဆုံးအရာကဘာလဲဆိုတာကိုသင်ဆက်ပြီးတော့ရွေးချယ်ပြီးမှသင်ဝယ်ယူရမှာဖြစ်ပါတယ်။နောက်ချစ်တော်မိတ်ဆွေတို့ယနေ့ရွေးချယ်စရာတွေအများကြီးပဲ။ဒီလောကကဘာကြီးမှာစီတီမောတို့ကုန်စုံဆိုင်မှာအလောက်တောင်များနေတဲ့အထက်ကနေမှသင်ကရွေးချယ်ရမယ့်အရာရှိတယ်ဆိုရင်ယနေ့သင်ဘဝအသက်တာအတွက်ဘာကိုရွေးမှလဲချစ်တော်မိတ်ဆွေတို့ဘာဖြစ်လို့ဒီကဘာလောကကြီးမှာဆိုရှင်အသင်းတော်ဂိုင်းကနတွေအမျိုးမျိုးကွဲနေရတာလေ။ဘာဖြစ်လို့အမျိုးမျိုးလူတရားဆိုရှင်ကွဲပြားတဲ့အယူဆတွေနဲ့အသက်တာကိုရှင်သန်နေကြတယ်လေ။အဲ့ဒီကွဲပြားခြားနားနေတဲ့အများကြီးတဲကနေမှသင်ပါကိုရွေးချယ်ရမလဲ။ဘယ်လိုမျိုးရွေးချယ်ရမလဲ။သင်ရွေးချယ်ရမယ့်အရာသည်တကယ်လိုအပ်တဲ့အရာတကယ်လိုရှိတဲ့အရာအတကယ်လိုအပ်ဆုံးအရာကိုသင်ရွေးချယ်နိုင်ဖို့အရင်ကြည့်ပါလေ။ကျတော်မိတ်ဆွေတို့ဘာဖြစ်လို့အသင်းတော်တွေအသင်းတော်ခွဲတွေများရတယ်လဲသင်စဉ်းစားဖို့ပါတလားဒီကမ္ဘာလောကကြီးမှာအသင်းတော်တွေအများကြီးရှိတယ်ဘာသာတွေအများကြီးရှိနေတယ်နော်ဒီဘာသာတွေကနေမှာခွဲထွက်သွားတဲ့အသင်းတော်တွေအသင်းတော်တွေအများကြီးရှိနေတယ်ဘာကြောင့်ဒီလိုမျိုးကွဲပြားနေရတယ်လဲသင်စဉ်းစားဖို့ပါတလားလူတော်တော်များများကစဉ်းစားနေကြပါတယ်အသင်းတော်တိုင်းလူတို့ကသူတို့မှန်တယ်လို့ဟောပြောကြပါတယ်ဖျားအမှန်ကိုကိုးကွယ်တဲ့အသင်းတော်ဟာဘယ်ဟာပါလေလို့မေးခွန်းထုတ်ပြီးတော့စဉ်းစားဘူးပါသလား။နော်ချစ်တော်မိတ်ဆွေတို့။တမန်ကျမ်းစာမှာအဖြေရှိပါတယ်။ဖျားရဲ့နှုတ်ကပတ်တော်ဟာဆိုရှင်ပွေလီရှုပ်ထွေးနေတဲ့အရာတွေအတွက်အမားနဲ့အမှန်ကိုသိအောင်ဖော်ပြပေးပါတယ်။ဒါကြောင့်အခုကျွန်တော်တို့လေ့လာမယ့်ခေါင်းစဉ်ကတော့ဘာဖြစ်လို့အသင်းတော်ဂိုင်းတွေကွဲပြားနေရပါသလဲ။နော်။အာမုန်နဂါတိကျမ်းခန်း3ငယ်9မှာနောက်ကပတော်ကဘလို့ဖော်ပြထားတယ်လေဆိုရင်အကယ်စင်စစ်အရှင်ထောင်မရဘုရားသည်မိမိကြုံပရောဖက်တို့အားမဖော်မပြပဲအဘယ်အမှုကိုများစီရင်တော်မမူလို့ရေးထားပါတယ်နောက်ကပတော်တဲမှာဆိုရှင်ရှိနေရင်တော့ကျွန်တော်တို့အထွေအထူးစဉ်းစားတရားမလို့တော့ပါဘူးချစ်တော်မိတ်ဆွေတို့ဒီနောက်ကပတော်တရားဆိုရှင်အတိအလင်ဘုရားသခင်ကဖော်ပြထားတယ်ဒါကျွန်တော်တို့အားလုံးကနောက်ကပတော်တဲမှာရှိတဲ့သားသမီးတွေဖြစ်ဖို့ရန်ရည်ကြီးပါတယ်နောက်ကမတော်တဲမှာရှိနေတယ်ဆိုတော့ကျွန်တော်တို့မှတို့ချင်းထွေထွေထူးထူးစဉ်းစားတရားဘာမှမရှိဘူး။ဒါကြောင့်နောက်ကမတော်တိုင်းကျွန်တော်တို့ယုံဖို့ပဲဖြစ်ပါတယ်။နောက်ကမတော်တဲမှာဆိုရှင်မပါရင်တော့မယုံဖို့ပဲဖြစ်ပါတယ်။နော်။ဒါကြောင့်အခုသင်ခန်းစာကိုလေ့လာဖို့တမန်ကျမ်းစာရဲ့နောက်ဆုံးစာအုပ်ဖြစ်တဲ့ဗျာဒိတ်ကျမ်းကိုကျွန်တော်လေ့လာကြပါစို့။နော်။ဗျာဒိတ်ကျမ်းမှာဆိုရှင်လေးနဲ့တဲ့အရာတွေများစွာရှိတယ်။ဒီဗျာဒိတ်ကိုကျွန်တော်တို့အဓိပ္ပာယ်တွေကိုဖွင့်ဆိုတဲ့အခါမှာလေးနဲ့တဲ့အတွက်ကြောင့်ဒီနေ့လူတွေကတန်ရေလကျမ်းနဲ့အနာကဗျာဒိတ်ကျမ်းဆိုရှင်အရှုပ်ထွေးပွေတဲ့ကျမ်းအဖြစ်သတ်မှတ်နေကြတယ်။ဒါပေမဲ့ဘုရားသခင်ကလေးနဲ့တဲ့အရာတွေကိုဥပမာဒီနဲ့ဖော်ပြထားတာတွေ့ရပါတယ်။ဒါကြောင့်ဗျာဒိတ်ကျမ်းခန်းကြီး6မှာဆိုရှင်မြင်းလေးကောင်အကြောင်းကိုပြောထားပါတယ်။ဒီလေးမြင်းလေးကောင်ဟာဆိုရှင်ခရစ်ယာန်အသင်းတော်ရဲ့ကွဲပြားခြားနားတဲ့အချိန်ကာလကိုပုံဆောင်ထားပါတယ်ချစ်တော်မိတ်ဆွေ။ဒီအချိန်ကာလတွေအားဖြင့်ယခုကွဲပြားခြားနားနေတဲ့အသင်းတော်တွေကိုတွေ့နေရပါတယ်။ဒါကြောင့်ဒီကမ္ဘာလောကကြီးမှာဆိုရှင်အချိန်ကာလတွေကနေမှာစပြီးတော့ကွဲပြားခဲ့တဲ့သင်းတော်တွေကယနေ့ထိတိုင်အောင်ရှိနေပါတယ်။ဗျာဒိတ်ကျမ်းခန်း6အငယ်1မှာဆိုရှင်သိုးတငယ်သည်တစိမ့်ခုနှစ်ချက်တွင်တစ်ချက်ကိုဖွင့်တော်အခါငါကြည့်လျင်မိုးကြိုးတံမြစ်တကဲ့သို့တတဝါ၄ပါးတွင်တပါးကလာ၍ကြည့်လောလို့ဆိုသည့်ကိုငါကြား၏ချစ်တော်မိတ်ဆွေတို့ယခုခရိယံအသင်းတော်တွေရဲ့ယာဇဝင်တွေကိုဗျာဒိတ်ခန်းကြီး6မှာဆိုရှင်တွေ့ရပါတယ်။ဗျာဒိတ်ကျမ်းခန်းကြီး6အငယ်1မှာဆိုရှင်ထိုအခါငါကြည့်လျင်မြင်းဖြူတစ်စီးရှိ၏။မြင်းစီးသောသူသည်လေးကိုကင်နော်မြင်းစီးတဲ့သူကလေးကိုကင်ထားတယ်။သူ၌တရဖူကိုပေးတော်မူ၏။အောင်မြင်လျက်၎င်းအောင်မြင်ခြင်းကထွက်သွား၏ဆိုပြီးတော့ဖော်ပြထားပါတယ်။ချစ်တော်မိတ်ဆွေတို့ဒီနေရာမှာမြင်းဖြူကိုပုံဆောင်တဲ့ပထမအသင်းတော်ဟာဖြူစင်တဲ့ယုံကြည်ခြင်းရှိတာနဲ့ပုံဆောင်ထားပါတယ်ခရစ်တော်ကောင်းခင်ပေါ်ပြန်တက်ကြွပြည့်ခြင်းပဲမြေကြီးပေါ်မှာကြံရှိနေတဲ့တပည့်တော်တွေယုံကြည်သူတွေဟာတပါးအမျိုးသားတွေကြားမှာလို့ရှင်ရင်တထိတ်ထိတ်နဲ့အသက်ရှင်နေခဲ့ကြရပါတယ်ချစ်တော်မိတ်ဆွေတို့တပည့်တော်တွေဟာခရစ်တော်နဲ့အတူတူနေထိုင်သွားလာခဲ့ကြပါတယ်ခရစ်တော်ရှင်ပြန်ထမြောက်တာကိုလည်းတွေးခဲ့ကြရတဲ့အတွက်ကြောင့်ယုံကြည်ခြင်းအပြည့်နဲ့တတ်သိတွေရှိခဲ့ကြပါတယ်เนาะကို ိုတော်ကောင်းခင်တက်သွားတာကိုလည်းသူတို့တွေ့ခဲ့တယ်။နောက်တစ်ဖန်ပြန်လာမယ်ဆိုတာကိုလည်းသူတို့ကတို့ရှင်အတိတ်အလင်သိတယ်။နော်။ဒါကြောင့်မို့လို့ကိုတော်ရဲ့ဂတိတော်ကိုစိတ်နှလုံးအကျွင့်မဲ့ယုံကြည်ကြတယ်။ချစ်တော်မိတ်ဆွေ။ဒါကြောင့်ကဘာအနတ်ဧဝံဂေလိသတင်းစကိုတက်တက်ကြွကြွနဲ့တတိရှိရှိနဲ့သူတို့ကတို့ရှင်ကြွေးကြော်ခဲ့ကြတယ်။နော်။ကိုလိုသဲခန်းကြီး1ငွေ27 23မှာတို့ရှင်ရှင်ပေါလုကဘယ်လိုပြောထားတယ်ဆိုတော့အထက်ကဘုရားသခင်နဲ့ကြွားရှင်း၍စိုးရုပ်တော်အကျင့်ကိုကျင့်ခြင်းဖြင့်စိတ်နှလုံး၌ယံသူဖြစ်တော်သင်တို့ကိုကိုယ်ခန္ဓာတော်၌အသေးခန္ဓာမူသောကိုယ်ခန္ဓာတော်၌အသေးခန္ဓာမူသောအပြင်ယကုမေတ္တဟာယဖွဲ့စေခြင်းကအလိုရှိတော်မူ၏အကြောင်းမူကားကောင်းကင်အောင်၌ရှင်းသမျှသောဝိညာဉ်ရတ္တဝါတို့အားဟောပြောသဖြင့်သင်တို့သည်ကိုယ်တိုင်ကြားရပြီသောဧဝံဂေလိတရားဤမျှော်လင့်ခြင်းမှာမလွေ့မလျော့ပဲတိုင်းမြေကြခြင်းတည်ကြည်ခြင်းနဲ့တကွမြဲမြံစွာယုံကြည်ကြလျင်တန်ရှင်းစင်ကြလျက်အပြစ်တင်ခွင့်နဲ့ကင်းလွတ်လျက်ရှိသောသင်တို့ရှင်းတော်၌မာစမိအကြောင်းတည်းဆိုပြီးတော့ဖော်ပြခဲ့ပါတယ်ခြေတော်မိတ်ဆွေတို့တမန်တော်ဝိထုခန်းကြီးကငယ်ဆလေးမှာလဲသခင်ဖျား၌ယုံကြည်သောယောက်ျားမိန်းမအပေါင်းတို့သည်သင်ဝင်ကြ၏နေ့စဉ်လူပေါင်းထောင်ချီပြီးတော့နှစ်ချင်းမင်္ဂလာခံယူတယ်လို့တမန်တော်ဝိထုကဆိုရှင်မှတ်တမ်းနေထားပါတယ်တမန်တော်ဝိထုခန်းကြီးနှစ်ငွေ49မှာကဲတင်ချင်းတို့ရောက်တော့သူတို့ကိုလည်းနေ့စဉ်မပြသခင်ဖျားသည်တင်းဝင်စေတော်မူ၏အသင်းတော်ဟာခရစ်တော်ရဲ့ခန္ဓာကိုဖြစ်ပါတယ်ချစ်တော်မိတ်ဆွေခရစ်တော်အားဖြင့်လူများစွာနှစ်ချင်းခံခဲ့ရတယ်ရှေးတမန်တော်များအနေနဲ့ခရစ်တော်အပေါ်တစ္ဆာရှိဖို့ရန်အတွက်အရေးကြီးပါတယ်ဘာကြောင့်လဲဆိုတော့ယေရှုအကြောင်းကိုမတွင်တင်ဖို့မပြောဖို့တပည့်တော်များသတိပေးခြင်းခံရပါတယ်ချစ်တော်မိတ်ဆွေတို့ဒါကြောင့်ဗျာဒိတ်ကျမ်းမှာဖော်ပြခဲ့တဲ့အရာတွေအားလို့ရှိရင်ယနေ့ကျွန်တော်တို့အသင်းတော်အမျိုးမျိုးကွဲပြားနေတဲ့အခြေအနေတွေကိုတစ်ခုပြီးတစ်ခုဖော်ပြသွားမှာဖြစ်ပါတယ်ဒါဒီနေ့ကတော့ဒီသင်ခန်းစာလေးနဲ့ကျွန်တော်တို့ရဲ့တက်တာကိုတိဆောက်ပြီးတော့မနေ့ပြန်ပါသလိုရှိရင်ဆက်လက်ပြီးတော့ဘာအကြောင်းပြောသွားခြင်းလဲဆိုတော့လူဤစကားတဲ့ဘုရားသခင်ဤစကားကိုနားထောင်သင်ပါ၏ဆိုတဲ့သတင်းစကားကိုဆက်လက်ပြီးတော့ကြားနာမှာဖြစ်ပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေများအားလုံးဆက်လက်နားတော်တာစီရင်နဲ့ဘုရားသခင်ထံမှပေးမဲ့ကောင်းချီးမင်္ဂလာနဲ့အသိဉာဏ်ပညာတွေမြောင်များစွာရရှိခံစားရပါစေလို့ဆုတောင်းဆန္ဒပြုလိုက်ပါတယ်။ချစ်တော်မိတ်ဆွေများအားလုံးပေါ်ဘုရားသခင်ကြောင်းများများစွာကောင်းချီးမင်္ဂလာတော်ချပေးပါစေ
။ကိုရောမာတပါဘယ်သူမဖြစ်နိုင်ရကိုတော်သာကျွန်ုပ်ဤသက်ကျွန်ုပ်ဤဘဝကိုပေးပိုင်သူကျွန်ုပ်ရဲ့ခြင်းစီမျော်နေခြင်းများနဲ့ကျွန်ုပ်ရဲ့ဝိညာဉ်ကဲတင်ခြင်းခွေးတော်ကိုတော်မှာတပါချာဘယ်သူမဖြစ်နိုင်ရကိုတော်မှာတပါချာဘယ်သူမပေးနိုင်ကိုယ်တော်သာကျွန်ုပ်ဤသက်ကျွန်ုပ်ဤဘဝကိုပေးပိုင်သူကျွန်ုပ်ရဲ့ခြင်းစီမျော်လင့်ခြင်းများနဲ့ကျွန်ုပ်ရဲ့ဝိညာဉ်ကဲတင်ခြင်းခွင့်အတွက်ကိုတော်မှာတပါချာဘယ်သူမပေးနိုင်ရသင်မိရဲ့အရေးလွှမ်းမောကြိုင်ထဲသို့ရှောက်ခဲရစဉ်ဝေကာခဲ့ပြီမာနရဲ့တကုတ်ကြောပင်လောင်ကြိုင်မှာကိုတော်ကဲနောင်ရွယ်ကြည့်ကြည့်ကျွန်တော်ဤပြင်းများတွန်းတို့တော့ပြင်းလို့ပဲခဲ့လေသည်ဘယ်သူမျိုးကငါဒီပူမီကြောင်းကြာရမလဲအလုံးပေါ်အထားကိုရောမာတပါချာဘယ်သူမဖြစ်နိုင်ရကိုရောမာတပါချာဘယ်သူမရှိနိုင်ရကိုယ်တော်သာကျွန်ုပ်ရဲ့ဖြစ်ကျွန်ုပ်ဖြစ်များကိုလွန်နိုင်သူကျွန်ုပ်ရဲ့လွန်ကျူးခြင်းအလွန်ဆုံးယုံခြင်းအတွက်အသွေးသွင်းခဲ့ရှာဂရာနီကောင်းထမ်းမှာကိုတော်မှာတပါချာဘယ်သူမရှိနိုင်ရသင်မိရဲ့အရေးလွမ်းမောကြိုင်ထဲသို့ရှောက်ခဲ့ရစဉ်ဝေကာခဲ့သည်မာနရဲ့တကုတ်ကြောခွေလောင်ကြိုင်
ဖြစ်ကျွန်ုပ်ဖြစ်များကိုလွန်နိုင်သူကျွန်ုပ်ရဲ့လွန်ကျူးခြင်းလွန်ဆိုးရုပ်ချီးတွဲအသွေးသွန်ကဲရှာပရာဏီကောင်းချမ်းမှာသူတော်မှာတပါချဘဲသူမချစ်နိုင်ရာ
တော်တော်ရှင်များအားလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါရစေ။တော်တော်ရှင်များရှင်အခုချိန်မှာစံပြအိမ်နောင်ဆိုတဲ့စာအုပ်ထဲကချီနောင်တက်သည့်တိမ်မွေ့သောနောင်ကျူဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးချင်ပါတယ်ရှင်။တော်တော်ရှင်များရှင်အိမ်နောင်ရင်းဆိုင်ရာနောင်ကျူဟာအရင်နီးဆုံးအတိမ်မွေ့ဆုံးနဲ့အသက်ရှင်ဆုံးဖြစ်ပါတယ်။ဒီနောင်ကျူကိုလူသားတွေအတွက်မင်္ဂလာတရအနေဖြင့်ရည်တည်စီဖို့ရည်စူးထားပါတယ်။ထိမ်းမြားမင်္ဂလာပရိညင်ကိုဉာဏ်ပညာအမျိုးမြင့်ရှိစွာဖြင့်၎င်းဖျားသခင်ကိုကြောက်ရွံ့ရိုတည်တဲ့စိတ်ဖြင့်၎င်းဒီတာဝန်ဝတ္တရားတွေကိုအတိစိတ်တဲ့ဖြင့်၎င်းပြုလုပ်တဲ့အခါဝမ်းမြောက်ဖွယ်သောကောင်းကျူကျေးဇူးတရကိုဖြစ်စေပါလိမ့်မယ်။တော်တာရှင်များရှင်အိမ်နောင်တိုင်းဟာချစ်ချင်းမြတ်တာထွန်းကားတဲ့နေရာဖရာသခင်ရဲ့ကောင်းကင်တမန်များစံပြော်ရာအရက်ဖြစ်ပြီးမိဘတို့နဲ့သားသမီးတွေရဲ့စိတ်နှလုံးများကိုနူးညံ့တိမ်မွေ့ကအောင်မြင်နိုင်နေတဲ့မြေစာတက်ရောက်မှုဖြင့်ပြုပြင်တဲ့နေရာဖြစ်တင်ပါတယ်ရှင်ကျွန်ုပ်တို့ရဲ့အိမ်နောင်တွေကိုဘေးတလတ်အရက်ဖြစ်စေရန်၎င်းကျွန်ုပ်တို့ရဲ့စိတ်နှလုံးကိုယ်ခွေရာအရက်ဖြစ်စေရန်၎င်းဆောင်ရွက်ရမယ်ဖရာသခင်ရဲ့မြတ်တာတော်မွေးမြူတူလောင်ထားတဲ့စိတ်နှလုံးတွင်မှာငြိမ့်သက်ခြင်းအလင်းနဲ့ဝမ်းမြောက်ခြင်းဆိုတဲ့မင်္ဂလာများကြီးထွားရှင်သန်လာရမယ်ဖရာသခင်ရဲ့နှုတ်ပတ်တော်ကိုအိမ်သူအိမ်သားများရှိမှမြတ်တာဖြင့်ချပြပြီးဖရာသခင်သည်ဘယ်ကဲ့သို့မိမ့်မွဲ့ထားတော်မူသည်နည်းလို့ဆွေးနွေးတိုင်ပင်သင်ပါတယ်တော်တာရှင်များရှင်အိမ်တော်မှာခရစ်တော်ရှိလျင်အိမ်ကတာယာမှာဖြစ်ပါတယ်မေတ္တာကရုဏာနဲ့တိမ်မွေ့ခြင်းတို့ပြည့်ဝပြီးတာယာတဲ့အိမ်တော်တို့ကောင်းကင်တမန်များဝင်ရောက်လည်ပတ်ရန်နှင့်တက်ကြပါတယ်ရှင်ဖျားသခင်ရဲ့ဘုန်းတော်ကိုလည်းထင်ရှားစေပါတယ်သာသမီများအသက်အရွယ်ငယ်စဉ်အချိန်ကာလမှာတတိဝရိယဖြင့်အုတ်ထင်းနဲ့ခရစ်ယာန်အိမ်တော်မှာတရားလဲလွတ်ဖြစ်ခြင်းဖောက်ပြန်ပျက်စီးခြင်း၏ဘေးအန္တရာယ်မှအေကံမှုတ်ချအကွယ်ကာရရှိမှာဖြစ်ပါတယ်ဒီလိုအိမ်တော်ရဲ့သာသမီတွေဟာသူတို့ရဲ့မိဘတွေကိုဒါမှကကောင်းကင်ဘုံရှိခမဲတော်ဖျားသခင်ကိုပါဦးညွန့်မျက်နှာကြပါလိမ့်မယ်လောကရဲ့ညဉ့်ဉန်းတဲ့ဩဇာတက်ရောက်မှုတွေဟာသာသမီတို့အားထိခိုက်မှုမရှိစေဖို့သူတို့နဲ့လောကဆက်ကြမှာခိုင်မာတောင့်တင်းတဲ့အကာအစည်းကိုသူတို့ငယ်စဉ်အရွယ်ကစပြီးတိဆောက်ထားရန်လိုအပ်လာပါတယ်ရှင်ခရိယံများရဲ့စင်ကြယ်မြင့်မြတ်ကောင်းမွန်ခြင်းတွေကိုကဗာကြီးအားခရိယံအိမ်တော်ကထင်ရှားစွာပြသတင်ပါတယ်။မိဘတို့ဟာသူတို့ရဲ့အိမ်တော်များကိုကျင့်ဝတ်ဆိုင်ရာဒုစရိုက်နဲ့လုံးဝခင်းရှင်းအောင်ဆောင်ရွက်ရန်တာဝန်ရှိကြောင်းသိရှိနားလည်သင်ပါတယ်။ဖျားသခင်အားယုံကြည်မျက်နှာစွာခူလုံခြင်းဟာအိမ်တော်ကိုပြည့်ပြည့်စုံစေပါတယ်ရှင်။မိဘနဲ့သားသမီးတို့ဟာလည်းဖျားသခင်နဲ့မိသားအရပြုရန်ကိုကိုကိုပြုပြင်ဆုံးမကြရမယ်။မိမိတို့ရဲ့အနေထိုင်အချင်းလေးတွေဟာဖျားသခင်ထားရှိတော်မူတဲ့အကျံစီနဲ့လိုက်လျောညီထွေရမှာဖြစ်ပါတယ်။မိသားစုဆက်ဆံရေးဟာတန့်ရှင်းစင်ကြယ်ရမယ်။ခရိယံအိမ်တော်များကိုတည်ထောင်ခြင်းနဲ့ကြီးကြပ်ခြင်းဟာဖျားသခင်ရဲ့အကျံစီနဲ့ကိုက်ညီမယ်ဆိုရင်ခရိယံအကျင့်စာရိတ္ထတည်ဆောက်ရေးအတွက်အံ့ဩဖွယ်သောအထောက်အကူဖြစ်ပါလိမ့်မယ်။သခင်တပါးတည်းသာလျှင်လူသားတွေရဲ့မေတ္တာတရားကိုမြင့်မြတ်တန့်စင်စေနိုင်ကြောင်းမိဘနဲ့သားသမီးတို့ပူးပေါင်းပြီးဖခင်အားဝတ်ပြုကိုးကွယ်ရမှာဖြစ်ပါတယ်ရှင်။အိမ်နောင်သားတိုင်းဟာမိမိလက်ဝါးကားတိုင်းကိုထမ်းပြီးသခင်ယေရှုဦးဆောင်ခေါ်ရာသို့လိုက်လျှောက်နိုင်မယ်ဆိုရင်ခရစ်ယာန်အိမ်နောင်တိုင်းရဲ့ရှေးဦးလှုပ်ရှားမှုလုပ်ငန်းမှာဒီအိမ်နောင်မှာခရစ်တော်၌ရှိတဲ့စိတ်နေသဘောထားမျိုးကိုမွေးမြူထားရမှာဖြစ်ပါတယ်ရှင်။နာတော်တဆင်ခဲ့ကြတဲ့အိမ်တော်မိသားစုအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်။အိမ်တော်မိသားစုတိုင်းပျော်ရွှင်တဲ့ဘဝလေးကိုတည်ဆောက်နိုင်ကြပါစေ
chip pare che che mitta jang le
ဒါရှိများရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြာတဘာဝတရား၏ဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသည်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကွန်ပျူတာချင်းမြင်ပေးမှာဖြစ်ပါလိမ့်ရှင်။
ဒေါက်တာရှင်များခင်ဗျာ၊ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ချင်တယ်ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ချင်တယ်ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့အပြင်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေတဲ့ဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညှိုလင့်ချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။တွဋ္ဌရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနောက်တွဋ္ဌဆင် गे ကြတော့တွဋ္ဌရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှပြကျမ်းမာရွှင်လန်းကြပါစေ။ကျေးဇူးတင်ပါတယ်ခင်ဗျာ
ဒီများကိုနာတော့တာဆင်ရင်နှစ်သက်မယ်လို့မျှော်လင့်ပါတယ်။မိတ်ဆွေနေနဲ့လက်ဆောင်လေးတစ်ခုကိုရချင်တယ်ဆိုရင်တော့ Jesus ပြု၍ bible@awr.org တို့စာရေးပေးပါ။ဒါမှမဟုတ်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။